မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားစစ်မဲ့ဇုံကပန်မွန်ဂျုံရွာကလေးမှာနှစ်နိုင်ငံစစ်မြင့်ကိုယ်စားလှယ်တွေဒီကနေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ဒိုနှစ်ဦးရှေ့လမှာတွေ့ဆုံဖို့ရှိရဲဆိုတာအတည်ပြုပေမဲ့ရဲ့အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ကင်ဂျွန်အွန်းနဲ့သမ္မတမွန်းတို့ဟာအဲ့ဒီပန်မွန်ဂျုံမှာဧပြီလတုန်းကသမိုင်းတွင်တဲ့ပထမအကြိမ်ထိပ်သီးစည်းဝေးပွဲအဖြစ်တွေ့ဆုံခဲ့ကြသလိုမေလအတွင်းမှာလည်းဒုတိယအကြိမ်ထပ်ပြီးတွေ့ဆုံခဲ့ကြပါသေးတယ်။အခုလိုကြေညာလိုက်သလိုစက်တင်ဘာလမှာစက်တင်ဘာလမှာခေါင်းဆောင်တို့တွေ့ဆုံပြကြမယ်ဆိုရင်သမ္မတမွန်ဂျေအင်ဟာပြည်ယွမ်းမြို့တော်ကိုပထမဆုံးသွားရောက်မယ်တောင်ကိုရီးယားသမ္မတတူဖြစ်လာမှာပါတောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာဒီနှစ်ဖေဖော်ဝါရီလကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအကစားသမားတွေရှင်ပြိုင်ဖို့ကင်ဂျုံအင်အင်ရဲ့ကမ်းလှမ်းချက်ကိုသမ္မတမွန်ဂျေအင်လက်ခံခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံတန်ကင်းတမန်ကင်းလမ်းပွင့်ခဲ့တာဖြစ်ပါတယ်အခုလိုတောင်နဲ့မြောက်နှစ်နိုင်ငံခေါင်းဆောင်တွေဇက်ထိုက်ဆိုသလိုတွေ့ဆုံကြတာဟာပြီးခဲ့တဲ့ဇွန်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျုံအွန်တို့ရဲ့တမိုင်းဝင်တွေ့ဆုံဆွေးနွေးပွဲနဲ့လည်းဆက်ဆံနေတယ်လို့ဆိုရမှာပါသမ္မတထရမ့်နဲ့ကင်ဂျုံအွန်တို့ဇွန်လတွေ့ဆုံပွဲမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေဖျက်သိမ်းပစ်ပါမယ်ဆိုတဲ့သိပ်မေးရလှတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်